မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေအနေနဲ့တရားဥပဒေစိုးမိုးရေးအတွက်ကြောသားရင်သားမခွဲဘယ်သူမျက်နှာမှမထောက်ဘဲဥပဒေအတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးမလုပ်ကြဖို့နဲ့ဖက်ဒရယ်စနစ်ကိုဦးတည်တဲ့ပြုပြင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့သမရဦးဝင်းမြင့်ကနေပြည်တော်ကောင်စီနယ်မြေကအစိုးရဝန်ထမ်းတွေကိုတိုက်တွန်းလိုက်ပါတယ်။သမရကအာဂတိလိုက်စားမှုတွေရှိလာရင်လည်းဘယ်သူကိုမှခွင့်မလွှတ်ဘူးလို့လည်းသတိပေးလိုက်ပါတယ်။ဒီသတင်းကို VOA သတင်းထောက်မိခါကတင်ပြထားပါတယ
်။နေပြည်တော်မှာလုပ်တဲ့သမရနဲ့နေပြည်တော်ကောင်စီနယ်မြေအတွင်းမှာရှိတဲ့အစိုးရဝန်ထမ်းတွေတွေ့ဆုံပွဲမှာသမရကတရားဥပဒေစိုးမိုးရေးအတွက်အစိုးရဝန်ထမ်းတွေအနေနဲ့ကြောသားရင်သားမခွဲဘဲဘယ်သူမျက်နှာမှမထောက်ဥပဒေတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးတွေမလုပ်ဖို့နဲ့ဖက်ဒရယ်စနစ်ကိုဦးတည်တဲ့ပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့ထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။သမရမို့လို့ဦးကြီးချုပ်မို့လို့ဦးကြီးမို့လို့ဒုတော်ကိုယ်စားလှယ်မို့လို့နေပြည်တော်ကောင်စီဥက္ကဋ္ဌမို့လို့စသည်ဖြင့်အခွင့်အရေးခံပြီးဥပဒေအထက်မှဒီလိုမျိုးအားလုံးကဥပဒေရဲ့ရှေ့မှာအညီညာဖြစ်ရမှာဖြစ်ပါတယ်။ကြတာဥပဒေရတမျိုးကြီးဝါသူကြီးဝါသားကြဥပဒေရတမျိုးမျိုးသူမျိုးသားကြဥပဒေရတမျိုးမင်းဆိုးရသားကြဥပဒေရတမျိုးကျွန်တော်အားအမျိုးကြီးကြိုက်တာဒါဘုံလို့ကျွန်တော်ပြောတာကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အခုတချို့နေရာလေးတွေမှာတချို့ပုံပုံတွေမှာညီတို့ကြားသိနေရပါအဲ့ဒီညီတို့ကြားသိနေရတဲ့အတွက်အဲ့ဒီပုံပုံတွေကိုကျွန်တော်ပြောချင်ပါတစ်ချိန်ကအဲ့ဒီလိုအပြုမူတွေအဲ့ဒီလိုအလုပ်ကံတွေအဲ့ဒီလိုအနေထိုင်တွေအဲ့ဒီလိုအကျင့်ကြံတွေမကြိုက်ဘူးကိုဒီလုပ်ကိုလုပ်ခဲ့ဒီတောင်ယူဒီနေရာရောက်တော့မှကိုဒီဒီလိုလုပ်မှလားကိုကျင်းစာပြခါမှာဖြစ်ပါအ
ုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးမန်တိုင်၃ရက်စလုံးမှာတာဝန်ထမ်းဆောင်နေကြတဲ့အစိုးရဝန်ထမ်းတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပြီးအဂတိလိုက်စားမှုတွေရှိလာရင်ဘသူကမှခွင့်မလွှတ်ဘူးလို့လည်းသမရကပြောခဲ့တဲ့အကြောင်းအဲ့ဒီပွဲကိုတက်ခဲ့တဲ့တက်ကုန်းပြည်သူလွှတ်တော်ကိုယ်စားလှယ်ဦးကျော်တင်းက VOA ကိုပြောပြပါရစေ
။ဟိုအပြစ်သေးမှုအနေနဲ့တော့အဲ့ဒီထဲမှာထည့်ပြောတာတော့ဘာမှမရှိပါဘူး။အဓိကတော့ဒီအဂတိလိုက်ခရီးကော်မရှင်ပေါ့နော်။အဂတိလိုက်ခရီးကော်မရှင်နေရာတော့ဒီဘောစီးနေစီကြံတိုင်းမှာအဂတိကိစ္စတွေဖြစ်ပေါ်လာပြီဆိုရင်တော့ဘသူမှဒီကနေ့နေ့တိုင်းမှာမဟုတ်ဘဲနဲ့ပေါ့နော်။ဒီဒီကြက်ကြက်တသားပဲဆောင်ရွက်သွားမယ်ဆိုရင်တော့တော့ပြောလာပါတော့။အဲတရားလို့တော့ဒီလိုပါလို့လည်းဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတရားစီရင်ရေးတိုင်းမှာဒီဒုညနာဦးမှမထောက်နဲ့နော်။အားလုံးဟာတပြင်းပြင်းပဲဥပဒေရဆုံးဖြတ်ကြပါပေါ့နော်။အဲဘယ်သူကတော့ဗာမျက်နှာရှိလို့ဘယ်သူကတော့ဖြင့်ဘယ်လိုမျက်နှာမရှိလို့ဆိုရပုံစံမျိုးမလုပ်ပါနဲ့ဆိုရင်တော့ပေါက်ပြသွားတယ်။
သမရကအခုလိုပြည်내နဲ့တိုင်းဒေသတွေကဝန်ထမ်းတွေနဲ့တွေ့ဆုံတာသတိပေးစကားတွေပြောဆိုတာတွေရှိပေမဲ့တကယ်လက်တွေ့ဆောင်ရွက်မှုနဲ့ပြည်ပြောင်းပြောင်းလဲရေးတွေအတွက်ဘလောက်ထိထိရောက်နိုင်တယ်လဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ဆိုလာသူကတော့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရဲမျိုးတိမ်ပါ
2020ရွေးကောက်ပွဲရလေဟိုတနည်းချော်ချော်တော့ပဲတို့ရောလေအဲ့ဒီအခါကျတော့လက်ရှိအစိုးရအနေနဲ့ဒီပြည်ပြောင်းပြောင်းလဲရေးကိုတော့ဆက်ပြီးတော့ဟိုတွားပေးဖို့ဆိုလို့ရှိရင်အချိန်ကတော်တော်နည်းနေပြီလို့မြင်တယ်။အဲ့တော့လက်ရှိအချိန်မှာအာဒီအဂတိလိုက်စားမှုတိုက်ဖြတ်ရေးလို့ကိစ္စမျိုးเนาะအဲ့ဒါကိုတကယ်ထိရောက်နေချေချေပြက်ပြက်သုံးလုံးတိုက်လုံးနိုင်မယ်ဆိုရင်တော့အတိုင်းအတာတစ်ခုထိဟိုသမရဖြစ်စေခြင်းနဲ့စန္ဒပေါ့။နောက်သမရပြောတဲ့စကားနဲ့လက်ရောညီချွေဖြစ်ကောင်းဖြစ်လာနိုင်မယ်လို့မြင်တယ်။
သမရဦးဝင်းမြင့်အနေနဲ့နေပြည်တော်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုတွေ့ဆုံတာဒါပထမဆုံးချိန်ဖြစ်ပြီးအရင်လတွေတုန်းကပဲခူး၊ရန်ကုန်၊မွန်နဲ့ကယားတို့ကဝန်ထမ်းတွေနဲ့တွေ့ဆုံတာပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါကြဖို့တတိပေးခဲ့တာတွေလည်းရှိပါရဲ့ရှင်။